Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ17ရက်တနင်္ဂနွေနေ့ည9:00နာရီကနေ10:00ထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရုရှားရေးစုံစမ်းနေတဲ့အမေရိကန်လွှတ်တော်ကော်မတီမှာရှင်းနေချုပ် Jeff Sessions ထွက်ဆိုဖို့ရှိနေပါတယ်ပြည်ထောင်နိုင်ငံမှာတော့လွှတ်တော်ရွေးကောက်ပွဲဒီကနေ့စနေပါပြီတမတော်လေရင်ပြည့်ချမှုမှာလိုက်ပါသွားသူတွေက59ဦးတို့ရဲ့ရွှေလောင်းတွေကိုရှာဖို့ရရှိပြီးဖြစ်ပြီး63ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်တည်င်းတွေအပြီးနားဆင်ကြမယ်တည်င်းလွာတွေထဲမှာတော့
ကျွန်တော်တို့ပါတီအနေနဲ့တော့ပါတီပင်စုံစမ်းစစ်ဆေးမှုကြီးလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြင်ပကပြောနေတယ်
ပြည်ထောင်စုတန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေပြောသွားတာပါပြည်စုံကိုတည်င်းတွေအပြီးမှာနားဆင်ကြရပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြမအရေးဆွေးနွေးခန်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရတဲ့တင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှေ့နေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဖြူရော FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြေညာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှေ့နေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလမှာရုရှားတပ်အမတ်နဲ့တွေ့ဆုံခဲ့သူတွေထဲမှာရှင့်နေချုပ် Sessions လည်းပါဝင်ခဲ့ပြီးတဲ့နောက်ရုရှားရင်းနဲ့ပတ်သက်လို့တရားရေးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာတော့ရှင့်နေချုပ်မပါဝင်ပါဘူး။ပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာတော့ရှင့်နေချုပ်အဖြစ်တီးပြူကြားနာပွဲမှာရွေးကောက်ပွဲမွေးဆက်စည်းရုံးမှုကာလအတွင်းရုရှားဆိုရာတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့ Jeff Sessions ကဖြေကြားခဲ့တာဖြစ်ပါတယ်။ရုရှားတပ်မတ်ကြီးစာခေကိရက်နဲ့နှစ်ချိန်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပေမဲ့ဒီအကြောင်းတွေကိုအစောပိုင်းမှာထုတ်ဖော်ပြောဆိုဖို့မလိုဘူးလို့ပြောဆိုခဲ့တာပါ။ယာရုခဘုံစားကြီးဖေရှားခံလိုက်ရတဲ့ FBI ညွှန်ကြားမှု James Comey နဲ့သမ္မတ Trump တို့ရဲ့တွေ့ဆုံဆွေးနွေးမှုတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့သတင်းပတ်ကြားနာမှုတွေကနေထွက်ပေါ်လာတဲ့မေးခွန်းတွေနဲ့ရှင်းနေချုပ်ရင်ဆိုင်ရမှာလည်းဖြစ်ပါတယ်ရှင်။
ပြင်သစ်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြိမ်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးတော့ပြင်သစ်သမ္မတတစ် Emmanuel Macron ကသူ့ရဲ့ပါတီတစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတ Macron ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ခန့်မှန်းထားပြီးတော့အဲ့လိုဆိုရင်လာမယ့်သတင်းပတ်မှာကျင်းပမယ့်ဒုတိယအကြိမ်ရွေးကောက်ပွဲတွေမှာလွှတ်တော်နေရာအများစုကိုရဖို့အတွက်အခြေအနေကောင်းနိုင်ပါတယ် Macron ရဲ့ပါတီကိုသမ္မတရွေးကောက်ပွဲစတင်ဝင်မြိုင်တဲ့အချိန်ကြာမှာတည်ထောင်ခဲ့တာဖြစ်ပါတယ်။ပြင်သစ်ပါလီမန်မှာအမတ်နေရာအများစုကိုအနိုင်ရခဲ့မယ်ဆိုတော့သူ့ပါတီအနေနဲ့သမ္မတမက်ခရွန်ရွေးကောက်ပွဲမဲဆွယ်စည်းရုံးကာလာတုန်းကကတိပေးထားတဲ့အတိုင်းပြည်ပြင်ပြောင်းလဲရေးတွေကြီးကြီးမားမားလုပ်ဖို့အတွက်ခွင့်ပြုသွားနိုင်မှာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေတော်များများဖြစ်ပွားခဲ့တာကြောင့်အခုချိန်ထိအရေးပေါ်အခြေအနေထုတ်ပြန်ထားဆဲဖြစ်ပြီးတော့ဒီကနေ့မှလည်းလူများဘက်ကမဲပေးမှာဖြစ်တဲ့အတွက်ရဲတပ်ဖွဲ့ဝင်တွေထောင်တောင်းချီပြီးတော့လုံခြုံရေးချထားပါတယ်ခင်ဗျာ။
ပြည်ထောင်စုကွန်ဆာဗေးတစ်ပါတီဝန်ကြီးချုပ်အနေနဲ့အစိုးရတရားဖွဲ့စည်းနိုင်ဖို့လွှတ်တဲ့ထောက်ခံမဲ့အရေးအတွက်ပြောင်းဖြစ်ပေးခဲ့တဲ့မြောက်ပိုင်းအိုင်ယာလန်ရဲ့ Democratic Unionist Party DUP နဲ့သဘောတူညီချက်တရားရအောင်ဆွေးနွေးနေဆဲဖြစ်ပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကိုအပြစ်သက်ဆွေးနွေးနေပြီးဒီသတင်းပတ်မှာသဘောတူညီချက်ထွက်မဲ့အခြေအနေရှိတယ်လို့ဝန်ကြီးချုပ် Theresa May ရဲ့ယုံကဒီကနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ယုံကြည်မှုနဲ့ထောက်ခံရေးသဘောတူညီချက်ကအပြစ်အဝညွန်ပေါင်းဖွဲ့တဲ့အဆင့်ထိတော့မရောက်ပါဘူး။DUP အနေနဲ့အစိုးရအသုံးစရိတ်နဲ့အစိုးရပေါ်ယုံကြည်မှုအစိုးရမှထောက်ခံပေးသွားမှာဖြစ်ပေမဲ့တခြားကိစ္စတွေကိုတော့အချောင်းရပေါ်မှာမူတည်လုပ်ကိုင်မှာဖြစ်ပါတယ်။လက်ရှိအချိန်ထိတော့ဆွေးနွေးပွဲတွေအခြေအနေကောင်းတယ်လို့ DUP ကကြေညာချက်ထုတ်ပါတယ်။ဝန်ကြီးချုပ်မေအနေနဲ့အစိုးရတဲ့ဖွဲ့နိုင်ဖို့လွှတ်တော်မှန်နေရာ326နေရာလိုအပ်ပေမဲ့318နေရာပဲအနိုင်ရခဲ့တာပါ။ DUP ကအမှတ်နေရာ10နေရာအနိုင်ရထားပါတယ်။လာမယ့်ဇွန်လ19ရက်နေ့မှာဗီယက်မအဲလစ်ဘတ်ကအစိုးရရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိန့်ခွန်းပေးမှာကြောင့်ဒီရက်မှာသဘောတူညီချက်ရပြီးသားဖြစ်ဖို့လိုအပ်နေပါတယ်။နောက်ဥရောပသမ္မတကလည်းဗီတိန်နှုတ်ထွက်ရေးဆွေးနွေးပြောဆိုဖို့ကလည်း10ရက်လောက်ပဲလိုတော့တာပါ။ဗီတိန်အနေနဲ့မူလစီစဉ်ထားတဲ့အတိုင်း ဆွေးနွေးညှိနှိုင်းသွားမှာဖြစ်တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ဗီတင်ဝန်ကြီးချုပ်မေကအတည်ပြုပြောဆိုထားပြီးဖြစ်ပါတယ်။မနေ့စနေနေ့တုန်းကတော့ဝန်ကြီးချုပ်မေရဲ့ထိတ်တန့်လက်ထောင်တော်ဦးတို့နှုတ်ထွက်သွားပါတယ်။သတင်းမီဒီယာတွေအဆိုအရတော့ဝန်ကြီးချုပ်အနေနဲ့ယာရုမှာဆက်ပြီးမြဲကျင်နေဆိုရင်ဒီလူတွေကိုဖယ်ရှားပစ်ဖို့ကိုစားပိတ်တက်ပါတီခေါင်းဆောင်ပိုင်းကတောင်းဆိုခဲ့ကြတယ်လို့ဖော်ပြရေးသားနေကြပါတယ်ရှင်။
အကန်ဒူတပ်ဖွဲ့ဝတ်စုံထားသူတယောက်ကအမေရိကန်စစ်ဘက်တာဝန်ရှိသူတွေကိုတနက်နေ့ပြစ်ခတ်ခဲ့တာကြောင့်သုံးယောက်သေဆုံးပြီးတော့တယောက်ထဏ်ရာရသွားတယ်လို့အာဂန်တာဝန်ရှိသူတွေကပြောပါတယ်ဒီဖြစ်ကနိုင်ငံပြည်နယ်အချင်းခရိုင်မှာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့အဲ့ဒီတနက်နေ့ပြစ်တဲ့သူကိုအမေရိကန်စစ်သားတွေကချက်ချင်းပဲပြန်ပြစ်တက်ခဲ့တယ်လို့နိုင်ငံပြည်နယ်အစိုးရပြောခွင့်ရအထိုလာခိုအီယာနီက VOA ကိုပြောပါတယ်အဲ့ဒီတနက်သမားဟာတာလီဘန်အဖွဲ့တွေကနေအာဖဂန်စစ်တပ်ထဲကိုထည့်ထားတဲ့သူဖြစ်တယ်လို့တာလီဘန်ပြောခွင့်ရပုဂ္ဂိုလ်ကတော့ပြောပါတယ်။အစောပိုင်းသတင်းပေးပို့ချက်တွေမှာတော့အမေရိကန်စစ်သားနှစ်ယောက်သေဆုံးပြီးတော့နှစ်ယောက်ဒဏ်ရာရတယ်လို့ဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေတေဆုံးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့နယူးဂျာစီပြည်နယ်ကိုတွားရောက်နေတဲ့သမ္မတ Trump ကိုအတီးပေးထားပြီးနောက်ဆုံးဖြစ်တဲ့အခြေအနေတွေကိုလည်းပြောပြထားတယ်လို့ဆိုပါတယ်။နိုင်ငံပြည်နယ်မှာဖြစ်ခဲ့တဲ့ဒီတေဆုံးမှုဟာအစောပိုင်းကဟယ်မန်ပြည်နယ်မှာအမေရိကန်ဘက်ကမှပြစ်လို့အာဖဂန်ရဲတပ်ဖွဲ့ဝင်နှစ်ယောက်သေဆုံးတာနဲ့ဆက်ဆက်မှုရှိနိုင်သလားဆိုတာကကိုတော့အာနာပိုင်ဒီဘက်ကစစ်ဆေးကြည့်ရှုနေတယ်လို့အာဖဂန်မှာရှိတဲ့နိုင်ငံတကာအကြီးတန်းသံတမန်တို့ကပြောပါတယ်။ဟယ်မန်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကတော့တောင်းပန်ထားပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီလီမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်တဝဲမြို့အနောက်တောင်ဘက်ပင်လယ်ထဲမှာပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလိုက်ပါတော်သူတွေတဲ့က59ဦးရဲ့ရုပ်အလောင်းတွေကိုဆယ်ယူရရှိထားပြီးဖြစ်တဲ့အကြောင်းကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်။ဇွန်လ9ရက်နေ့ကပြက်ချခဲ့တဲ့တပ်မတော်လေယာဉ်မှာလူပေါင်း122ဦးလိုက်ပါတော်တာကြောင့်63ဦးတို့ပျောက်ဆုံးနေဆဲဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုပ်ဆောင်နေပါတယ်။လေယာဉ်ပြက်ချခဲ့ရတဲ့အကြောင်းရင်းကိုလည်းမသိရသေးပါဘူး။ပြည်ကြခဲ့တဲ့တရုတ်ထုတ် Y8 လေယာဉ်ကိုမြန်မာတပ်မတော်မှပြီးခဲ့တဲ့2016ခုနှစ်မတ်လမှာစတင်အသုံးပြုခဲ့တာဖြစ်ပါတယ်။တပ်မတော်မိသားစုတွေတပ်သား6ကြီးလေယာဉ်ဖြင့်ပြန်တက်နေတဲ့ Y8 လေယာဉ်ကပြီးခဲ့တဲ့သတင်းပတ်ပုတ်ထုံးနေ့နေ့လယ်ပိုင်းမှာဗိက္ကာနေရန်ကုန်ကိုပြန်တန်းစင်မှာပျောက်ဆုံးခဲ့တာဖြစ်ပါတယ်။ဆက်သွယ်မှုပြတ်တောက်ပြီးတဲ့နောက်နိုင်ဝဲအကြမှာရှာဖွေကယ်ဆယ်ရေးကိုစတင်ခဲ့တာဖြစ်ပါတယ်ရှင်။
ဒီဘက်ကတင်ပို့တဲ့ကုန်ကုန်စည်းတွေအပေါ်မှာမိခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအနည်းဆုံးကုန်တင်လေယာဉ်40နဲ့စားနပ်ရိက္ခာတွေတင်ပို့ခဲ့ပြီးဆက်ပြီးလည်းတင်ပို့သွားမှာဖြစ်တယ်လို့အီရန်လေကြောင်းရဲ့ပြောခွင့်ရရှရုတ်နူရှာဘာဒီကပြောပါတယ်ကာတာနိုင်ငံကိုစားနပ်ရိက္ခာအဓိကတင်ပို့ရာတစ်ခုပြီးတော့ကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နယ်ဇက်ကိုဆော်ဒီအာရေဗျကပိတ်လိုက်ပြီးနောက်မှာတော့ကာတာနိုင်ငံတွင်စားနပ်ရိက္ခာမလုံလောက်မဲ့အရေးစိုးရင်ချက်နဲ့တူရကီဘက်ကလည်းကာတာနိုင်ငံကိုစားနပ်ရိက္ခာထောက်ပံ့မယ်လို့ပြောဆိုထားပါတယ်။ကာတာနိုင်ငံကအီရန်နိုင်ငံနဲ့အစ္စလာမစ်စစ်သွေးတော်တွေကိုထောက်ပံ့တယ်လို့ဆွတ်ဆွဲပြီးဆော်ဒီအာရေဗျအာရဗ်စော်ဘွားများပြည်ထောင်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကကာတာနဲ့တန်တမာရေးဖြတ်တောက်ခဲ့တာပါ။ဒီပေါ်မှာကာတာဘက်ကတော့အခြေမြင့်မရှိတဲ့ဆွဆွဲချက်တွေလို့တုံ့ပြန်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကာတာနိုင်ငံကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။ဆော်ဒီအာရေဗျနဲ့တခြားပင်လယ်ကွေ့နိုင်ငံတွေအနေနဲ့နောက်ထပ်ပြဿနာတွေထပ်မကြီးစေဖို့နဲ့ကာတာကိုပိတ်ပင်ထားတာတွေဖြေလျှော့ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လဆင်ကပြီးခဲ့တဲ့တောက်ကြနေ့ကတိုက်တွန်းပါတယ်။ဒီလိုပိတ်ပင်မှုဆောင်ရွက်တာတွေကလူသားချင်းစာနာမှုဆိုင်ရာအကျိုးဆက်တွေပေါ်ပေါက်လာနိုင်ပြီးတော့အမေရိကန်ဥဆောင်တဲ့ညမောင်းအဖွဲ့ရဲ့ Islamic အစွန်းရောက် IS အဖွဲ့ပေါ်ချေမှုန်းမှုတွေအပေါ်မှာတက်ရောက်မှုရှိနိုင်တယ်ဆိုပြီးလဲအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ခင်ဗျာ
နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီး Amnesty International ရဲ့တူရကီနိုင်ငံဆိုင်ရာအကြီးအကဲကိုတူရကီအစိုးရကဖမ်းဆီးပါတယ်အကြမ်းဖက် WDI အဖွဲ့ဝင်တဦးဖြစ်ပါတယ်ဆိုတဲ့ဆွဲဆိုချက်နဲ့အမှုရင်ဆိုင်မှုစောင့်ဆိုင်နေချိန်မှာပဲဖမ်းဆီးခံရတာလို့တူရကီနိုင်ငံပိုင်အနာဒိုလူသတင်းဌာနကကိုကာပီ AP သတင်းကဖော်ပြပါတယ် AI အကြီးအကဲဌာနခီလစ်ကိုအင်ကာနေကထိန်သိမ်းပြီးတောက်ချာနေမှာဖမ်းဆီးလိုက်တယ်ဆိုတဲ့အကြောင်းနဲ့ပတ်သက်လို့အတည်ပြုပေးဖို့ VOA ရဲ့မေးမြန်းမှုကိုတော့အနာဒိုလူသတင်းဌာနဘက်ကမတုံ့ပြန်ပါဘူး မစ္စတာကီလစ်ကိုအခုလိုဖမ်းလိုက်တာဟာတရားမျှတမှုကိုလှောင်ပြောင်တယောလိုက်တာဖြစ်တယ်ဆိုပြီး AI အဖွဲ့ကြီးကပြောဆိုပြီးသူ့ကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုပါတယ်မစ္စတာကီလစ်နဲ့တခြားရှင်းတွေတင်ဟာဘိုင်လော့ဂ်လို့ခေါ်တဲ့စကားဝတ်မိုဘိုင်းစာပို့စနစ်ကိုအသုံးပြုတယ်ဆိုရဲဆွဆွဲချက်နဲ့နိုင်ငံနောက်ပိုက်အစ္စမေးယားပြည်နယ်မှာဖမ်းခံရတာဖြစ်ပါတယ်တူရကီဆင်အနာတိတ်မှုကိုနောက်ွယ်ကကြိုးကင်ခဲ့သူနောက်အကြမ်းဖက်ဝါဒီအဖွဲ့တစ်ခုကိုဥဆောင်သူလို့တူရကီအနာပိုင်တွေကဆွဆွဲထားတဲ့အမေရိကန်မှနေတဲ့ဘာသာရေးဆရာဖတူလာဂူလန်ကဒီစာပို့စနစ်ကိုတုံလာလို့လဲဆွဆွဲတာပါဒီစာပို့စနစ်ကိုအသုံးပြုတယ်ဆိုတဲ့ဆွဆွဲချက်ကိုတော့မစ္စတာကီလစ်ကတရားခွင်မှာညှင်းဆန်ခဲ့တယ်လို့လဲ AI အဖွဲ့ကြီးဘက်ကပြောဆိုထားပါတယ်ရှင်
ခွလွန်တော်ဖြစ်တဲ့လေပြားကောင်းဆောင်ဟာမူမာဂရာဖီယတာဆာအီဖ်အယ်အစ္စလမ်ကိုငါးနှစ်ကြာဖမ်းဆီးထိန်းသိမ်းထားပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပြီလို့သူကိုဖမ်းဆီးထားသူတွေကစနေနေ့မှာပြောလိုက်ပါတယ်ဆာအီဖ်အယ်အစ္စလမ်ကိုတောက်ချာနေကလွတ်ပေးလိုက်တာဖြစ်တယ်လို့သူကိုဖမ်းခဲ့တဲ့အဘူဘကာအယ်ဆဒစ်တပ်ဖွဲ့ရဲ့ကြေညာချက်မှာပြောထားပါတယ်ဒါပေမဲ့လုံခြုံရေးစိုးရိမ်ချက်ကြောင့်သူကိုဘယ်နေရာမှာလွတ်ပေးလိုက်တယ်ဆိုတာကိုတော့ပြောဆိုဖို့ငင်းဆန်သွားခဲ့ပါတယ်ထရီပိုလီမြို့တောင်ဘက်ဇင်တန်းမြို့မှာခြေစိုက်တဲ့အယ်ဆဒစ်တပ်ဖွဲ့တာဝန်ရှိသူတွေကသူကိုလွတ်ပေးလိုက်တယ်ဆိုတာကို AP သတင်းဌာနကိုအတည်ပြုပါတယ်လီဗျားနိုင်ငံရှေ့ဘက်ချမ်းမှာရှိတဲ့လီဗျားပါလီမန်ကမကြသေးခင်ကထုတ်ပြန်လိုက်တဲ့လူငယ်ချမ်းသာခွင့်ကြောင့်သူ့ကိုအခုလိုလွတ်ပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့ဆက်သွယ်မြင်းမြန်းချင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ဆက်သွယ်မြင်းမြန်းချက်ကိုအရင်ဆုံးတင်ပြပေးပါမယ်ရှင်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတာဝန်ယူထားချိန်တုန်းကငွေကြေးဆိုင်ရာအရှုပ်ရှင်းတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တချို့မှာဒေသအစိုးရရမုံငွေတွေကိုအစိုးရတစ်ထံမလွှဲခဲ့ဘူးဆိုတဲ့ဆွဆွဲချက်တွေရင်ဆိုင်နေရတယ်လို့မကွေးတိုင်းမှာဆိုရင်တော့စစ်ဆေးတွေ့ရှိမှုတွေကြောင့်ကြံ့ခိုင်ရေးဝန်ကြီးချုပ်ဟောင်းကငွေနဲ့ပစ္စည်းတချို့ကိုဒေသအစိုးရတစ်ထံပြန်လည်အနှံခဲ့ရပါတယ်။အခုချိန်ကြမှာဒီလိုထုတ်ဖော်ဆွဆွဲလာတာဟာနိုင်ငံရေးရွယ်ချက်ရှိသလားဆိုတာတန်တရားထားမိတယ်လို့ကြံ့ခိုင်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါရယ် VOA သတင်းတော်မမေခါကကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်ထင်းနဲ့တွေ့ဆုံမြင်းမြန်းထားတဲ့ပထမပိုင်းကိုနားဆင်ကြရအောင်ပါရှင
်အခုလက်ရှိချိန်ဒီမှာကအရင်တုန်းကအစိုးရအဖွဲ့ဝင်ဟောင်းတွေပါတီဝင်တွေနဲ့ပတ်သက်ပြီးတော့ငွေကြေးအရှုပ်ရှင်းတွေရှိနေတယ်ဆိုတဲ့ပြဿနာတက်နေရတာတွေရှိပါတယ်အဲ့တော့ဒီဟာတွေကိုပါတီဘက်ကနေပြီးတော့ဘလို့အရေးယူဆောင်ရွက်နေလဲဘလို့စုံစမ်းစစ်ဆေးနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဥက္ကဋ္ဌဘာများပြောချင်ပါလဲရှင
်ကျွန်တော်တို့ပါတီအနေနဲ့တော့ပါတီဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့လည်းပဲကျွန်တော်တို့ညွှန်ကြားထားပြီးဖြစ်ပါတယ်နောက်တစ်ခုကတော့အရေးယူဖို့မယူဖို့ဆိုတဲ့ဥစ္စာကမိမိပါတီပြန်ပကပြောနေတဲ့ကိစ္စတွေကတချို့ဟာတွေကဒီလိုဆွဆွဲမှုတွေပြောဆိုမှုတွေဟာ2019ကြာပြတ်ရွေးကောက်ပွဲအပြီးမှာတော်တော်လေးလှုပ်လှုပ်ရှားရှားပူဖြစ်လာတကယ်လို့ဟာလာဒီအကြောင်းအရာများနဲ့ပတ်သက်လို့ကြည်လည်မှုမရှိဘူးယူသားမှုမရှိဘူးတစုံတရာအမှားယွင်းထိန်ချန်ထတာတွေမဟုတ်တာတွေဟာလာ misuse လုပ်ထတာတွေရှိတယ်လို့ယူဆခဲ့ရင်လွန်ခဲ့တဲ့တစ်နှစ်ကျော်လောက်တည်းကအလွဲပြောင်းမှာတခါတည်းဒီကိစ္စတွေပေါ်ထုတ်ရှင်းလင်းနေတဲ့ကိစ္စတွေပေါ့အဲ့တော့တစ်နှစ်လောက်ငြိမ်သက်နေပြီးတော့မှအခုမှထပြီးတော့ဒီဟာတွေကိုတတိုင်းပြီးတတိုင်းတနေရာပြီးတနေရာဒါလက်ညှိုးထိုးပေါ်ထုတ်လာတဲ့ဥစ္စာတွေဆိုတော့အကြောင်းရင်းခံတော့ရှိမယ်လို့ယူဆတိုင်းပြည်ရဲ့အရေးအရာကိစ္စအရရက်ကိုကင်တွယ်ဟလာစီမံနေတဲ့လုပ်ငန်းစဉ်များလုပ်ရများဒီဟာတွေရဲ့အောင်မြင်မှုကြာရှုံးမှုအဲ့ဒါတွေကိုကင်တွယ်နေတဲ့ပုံကိုယ်ရဲ့အည်အသွေးစီမံခန့်ခွဲမှုအည်အသွေးပိုင်းမှာရှင်ရမယ်အစားနောက်တစ်ခါတိုင်းပြည်နဲ့လူမျိုးပေါ်မှာထားရမယ်သစ္စာတရားအချုပ်ချာအာဏာပေါ်မှာတံမိုးထားရမယ်ဟလာတံမိုးထားမှုဒီနေရာတွေမှာတစ်ဖက်နဲ့တစ်ဖက်ရှင်ပြန်ရမယ်အစားတစ်ဖက်ကကနငယ်ကျိုးငယ်နာတွေပေါ်ပြီးတော့အလဲထိုးတယ်ထိုးမယ်ဆိုတော့လုံနည်းလက္ခဏာများဖြစ်နေသလား
အဲ့တော့ဒီတော့ပါတီအနေနဲ့ကလက်ရှိပါတီရဲ့ရည်တည်မှုပေါ့နော်ပါတီရဲ့ငွေကြေးပိုင်းဆန်ရာတွေနဲ့ပတ်သက်ပြီးတော့ဥက္ကဋ္ဌအနေနဲ့ပါတီအနေနဲ့ဒီငွေကြေးအရှုပ်ရှင်းနဲ့လုံးဝမတက်ဆိုင်ဘူးဆိုတဲ့အဖြေစကားကိုပြောနိုင်တာလားရှင
်ကျွန်တော်တို့ပါတီဟာဥပဒေကိုလေးစားလိုက်နာတဲ့သူများနဲ့ဖွဲ့စည်းထားတဲ့ပါတီပါစီကံကိုကျွန်တော်တို့အမှန်အလေးထားပါပါတီတစ်ခုရဲ့ရည်တည်မှုဝင်ငွေလမ်းကြောင်းစတဲ့အပြင်ဒီဟာတွေကိုစိတ်ဝင်စားမယ်ဆိုရင် Adiga se wen zaraga, pipa ga wen lare Nanganyang wiji atau bani Nanganyaga lupoku atau bani Acha kuni Era bubi lo se wen zarane Tene Papilu le Eri gaisari ha Mimi nenge chocha anaru Nanganoe taitan liuwe chak gaisaru Ne Aya Nene shang shang wu satwani re gaisari chet Jangan dijawab biar ya dah, jangan bari, ada ni. Tapi ini orang ramai sih kebu, kucing di le, lula masih bu, mungkin tak bangki baga juta dah le, masih bau.
Lulu macam lari, so terus terus kau, ini dah usah kau cakap biar dia nak bayar macam lari, nampak kuat jadi harga, nengenye ini pada dah nuri ni, usah dia, angkara suhu dua rasu, cuma tu dia jadi kulau tu je ni, dah nengenye lekuk lu kau, angkara tengkat dah lah.
เล็กกว่าปารูอันเกี่ยวจริงนะอยู่ในนั้นเล็กกว่าเยลูรุเลติดจ้าจ้ามาสู้รู้จังมาบุได้ใช่หมู่บุตรีท่ามีลูดีฮากูเชนเต็มยาจังนะจันโอรัวเดโมกราซีลันยองมุตัวนี้ชิดเด็ดด้วยเดโมกราซีลันยองมาได้แข่งเอออาซูริบุเลทักเดนเนียปีอะไรไหมตัวเอเนียวยาวลาเอาเนเวกุญีปีอะไรไหมสุดท้ายคอนเซ็ปต์เนี่ยโฮรงะได้แข่งเอออาซูริมา สุดท้ายเราเจอเทมเมียนเวมัวเบียเจ้าหนี้ชีวิตไหมมีไอ้พี่ชอบไปด้วยลดดอกเรียวเวนลานายองโฮรงะที่แลนยองจันโอรุทเวนบีเกล่ะดีเนจันโอรุได้แข่งวิญญาณในเด็กขามาจันโอรุจันตงกันเลยอดีตจุ่มยมหกคนเนี่ยสุดท้ายเราเจอเลยทั่วกว่าดีสุดสวยมูรีเนี่ยลูรุว่าอะไรดีบารีฮารีลูบารีบานยาสุดามิวเนี่ยจันโอรุเซสเน่ลดดอกเรียนในทามิวพิมพ์มาบุรุษแต่จันโอรุจูบไปด้วย
ก็ที่มาเอ้ฮู้รู้ชั่วรู้ผิวยุ่งที่ลาบีโร่ถ้าคุณกัดด้วยส่งมีเงินเงินไปอย่างนี้ที่สุดจะมาเช่นโอเคพระมาอุ้งส่งเมื่อเช้าเราก็ที่มาเอ้อาดีเสียเสียกาลามาที่ดูดูเย่เข้ามาป่าวเวลาบีโร่ไอ้นักการศึกษาบีโร่ที่ป่าวชั่วลาเกบีโร่ที่ป่ามาเชิงตัวเราจะจานนี้ตัวบีเร่นักมามาดีมีมาในเงินกูพระมาอุ้งส่งจริงดีเนี่ยป่าวนั่นเสียนั่นสังหารให้เราจ้าบีโร่มาเปลี่ยนตัวเกเรสชั่วรู้ตีอะไรลิสโร่ไอ้ลู เปลี่ยนตัวไปแล้วกูมีมาในงานมาชีเดียดีอายุยังไม่ยาวตีเด็กคลีดีจ้างตัวมาเมื่อเดือนมาจ้างมาตัวเป็นเนี่ยลูกขึ้นมายาวนี่เด็กคลีดีอู้เปลี่ยนยาเต็มจ้าไปเดียดทุกเช้าสิ่งนี้ตะคู่เลยเล่าเนี่ยไม่มีโปรเจกต์ปะเนาะที่โมบายช่วยเหลือเปลี่ยนยาอีบอที่คลีดีชีเนี่ยมาไล่ไปเลยสัตว์เต็มไปเลยสิโรที่ลูกสิ่งนี้ลูกพี่เอาปลุกทราบอยู่สิกุยาตัวมีอะไรเออที่ก็รอเสียเสียเสียเสียเสียเยี่ยงเนี่ยมาป่าวเว็บบี้เราไอ้ตรง ပြေးဒီပြေးနဲ့ရေခင်းထဲမှာအကုန်လုံးပါကြပြီးတော့89လောက်ထဲကကျွန်တော်ဒီဘက်ရောက်လာပေါ့နော်အဲ့တော့နှစ်ပေါင်း20ကျော်ကျော်ကြာမှာပေါ့နော်ဒီအကုန်လုံးနီးမျိုးပေါင်းစုံနဲ့ပေါ့နော်ဒီစေဆိုးရဟိုတိုက်ဖြည့်တောင်းလိုက်ကျွန်တော်လုတ်ခဲ့ကြပြီးတော့ဟိုအပြောင်းလဲတစ်ခုကိုကျွန်တော်စောင့်ခဲ့ကြတာပေါ့နော်စောင့်ပြီးတော့ဒီအပြောင်းလဲတစ်ခုဖြစ်လာလို့ရှင်တော့ငါတို့တွေဟိုကိုတိုင်မီကိုပြန်ကြပြီးတော့တနိုင်ဟိုအဆင်ပြေတဲ့နေရာတင့်တော်တဲ့နေရာနေမျိုးပေါ့ဟိုဟိုဝင်ထမ်းကြမယ်ဆိုတဲ့စိတ်ကတော့အများကြီးရှိခဲ့တာပေါ့နော်အဲ့တော့အာဦးသိန်းစိန်အစိုးရတက်လာတဲ့ခါကျတော့အပြောင်းလဲစဖြစ်လာတဲ့ခါကျတော့အဲ့မှာကျွန်တော်တို့မြန်မာပြည်ကိုပြန်ပြစ်ခဲ့ကြတာပေါ့နော်ပြန်ပြစ်ခဲ့တော့တုံးစံတိုင်းဟိုနိုင်ငံရေးစိတ်တက်တွေနဲ့ခုနကလူခွင့်ရေးစိတ်တက်တွေထွက်ခဲ့ကြတယ်ဆိုတော့ဒါတွေကိုမျောလင့်ပြီးတော့ကျွန်တော်တို့ဟိုပြန်ကြတာပေါ့နော်ဒီလိုခွင့်ရေးတွေနဲ့ဟိုဘလို့ခန္ဓာတွေညာနေဝင်ပြီးတော့လှုပ်ဆောင်နိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပြန်ကြတယ်ဒါပေမဲ့တကယ်တမ်းဟိုအပြောင်းလဲကဖြစ်လာတဲ့ခါကျတော့သူကဘယ်လိုပြောမလဲဒီအပေါ်ကနေပြီးတော့မှတေချာထိန်းချုပ်ပြီးတော့မှစနစ်တကျနဲ့ပြောင်းလဲတဲ့အပြောင်းလဲဖြစ်သွားတဲ့အခါကျတော့ကျွန်တော်တို့လိုဒီ88တရာထွက်လာတဲ့ဒီဒူတွေအနေနဲ့အចောင်းသားတွေအနေနဲ့ကပြန်ဝင်ပြီးတော့ပူပေါင်းလှုပ်ဆောင်မှုဆိုတဲ့ဟာကြီးကတော်တော်ကြီးကိုခဲယဉ်သွားတယ်အဲ့တော့ပထမအချိန်ကျွန်တော်ပြန်သွားတဲ့အချိန်မှာ ဒီလိုမျိုးအခွင့်အရေးတွေနဲ့ကျွန်တော်တို့မတွေ့ခဲ့ရအောင်မတွေ့ခဲ့တဲ့ခါကျတော့ဘာသွားစဉ်းစားမိလဲဆိုတော့ okay ကိုကလည်းဒီဘက်မှာအကြောင်းတွေပါတက်ပြီးတော့ပညာဘယ်လိုဆိုနည်းပညာတွေပတ်သက်တဲ့အလုပ်တွေပါလုပ်ခဲ့ကြတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ company လေးတွေ consulting firm တွေများစပြီးတော့လုပ်နိုင်မလားဆိုတဲ့ဟာကိုစကြည့်ပစ်တာပေါ့နော်အဲ့လိုစကြည့်ရင်တကယ်ချင်းဟောင်းနေနဲ့ပြန်ထွေးပစ်တယ်လက်ဖက်ရည်ဆိုင်တွေမှာပြန်ထိုင်ပစ်တယ်ပေါ့နော်အဲ့တော့အဲ့မှာဘာသွားတွေ့ရလဲဆိုတော့ခုနကဒီကလေးသူငယ်တွေနေရာတိုင်းလိုလိုမှာပေါ့နေရာတိုင်းလိုမှာလက်ဖက်ရည်ဆိုင်တွေစားတောက်ဆိုင်တွေလမ်းဘေးလမ်းစုံတွေမီးပွိုင်တွေမှာပန်းရောင်းနေတဲ့ကောင်တွေဒါပြလို့ရှိရင်ဒီစိတ်ကန်းနေမှာဆိုလို့ရှိရင်လည်းပေါ့နော်ဒီသူတို့ရဲ့ဒီခန္ဓာကိုယ်လေးတွေနဲ့ကိုဘယ်လိုမျိုးလဲဟိုမတန်တဆကြီးမားတဲ့ကုံတွေဝင်တွေကိုထားပြီးတော့လှုပ်လှုပ်ကြကလေးသူငယ်အများကြီးတွေ့ခဲ့ရတယ်အရိယာမှာတစ်ဆင့်ကျွန်တော်တို့တငယ်ချင်းတွေစုမိကြပြီးတော့ငါတို့ဒီကလေးသူငယ်တွေအတွက်တခုတော့လုံးမှဖြစ်မယ်ဆိုပြီးတော့ဘာလုပ်ကြမလဲဆိုပြီးတော့စပြီးတော့ဆွေးနွေးကြရင်တိုင်ပင်ကြရင်နဲ့ဒီခုလို my me project ဆိုပြီးတော့เนาะမြန်မာရွေလျားပညာရေးစီမံကိန်းဆိုတဲ့ဟာလေးပေါ်လာတာပေါ့เนาะအဓိကတော့ရှင်းရှင်းလေးပဲဟိုចောင်းတွေကိုစာတင်ចောင်းတွေကိုမသွားနိုင်တဲ့ကလေးသူငယ်တွေကိုကျွန်တော်တို့ဒီဘက်စကားကြီးတွေစာဟိုကုန်တင်ကားအဟောင်းကြီးတွေကိုစာတင်ចောင်းလေးတွေလုတ်ပြီးတော့ဒီကလေးသူငယ်တွေလှုပ်လှုပ်နေတဲ့နေရာတွေစီကိုငါတို့သွားပြီးတော့စာသွားတင်ကြမယ်ဆိုတဲ့ idea ထွက်လာတာ
အဲ့တော့အခုလိုမျိုးဒီကလေးတွေကိုသူတို့အလုတ်ခွင်တဲ့အထိလိုက်ပြီးတော့သွားပြီးတော့စာတွေတင်ပေးတယ်ဒါပေမဲ့ဒီလိုတင်တဲ့အခါမှာဒီအလုတ်ရှင်တွေရောဒါကိုသဘောကျကြရဲ့လားပေါ့เนาะနောက်တစ်ခုကလည်းဒီလိုဟိုသူတို့ရဲ့အလုပ်ထဲကနေပြီးတော့အချိန်ကိုဖက်ပေးရတော့မှာ ਉਹ ဒီပေါ်မှာနောက်ဒီလိုသွားရတဲ့အချိန်မှာကလေးတွေကတော့ဒါကိုလိုလိုလားလားတင်ချင်းစိတ်ရှိသလားဘယ်လိုအဲ့လိုဒီတကယ်လုပ်ငန်းခွင်မှာလုပ်နေတဲ့အချိန်မှာကြုံတွေ့ရတဲ့အခက်အခဲတွေရောဘာတွေများရှိမလဲ
ဒီကလေးလူသမားတွေပေါ့เนาะကလေးအဲ့လိုလှုပ်နေရတဲ့ကလေးသူငယ်တွေကဟိုအများကြီးပဲအများကြီးပဲဆိုတော့ကျွန်တော်တို့ကပထမအဆုံးဘာယူလိုက်လဲဆိုတော့လက်ဖက်ရည်ဆိုင်တွေကိုယူလိုက်တယ်ဖေးစံနေစားတော့ဆိုင်နေမှာရှိနေတဲ့ကလေးသူငယ်ကိုကျွန်တော်အရင်ယူလိုက်တဲ့ခါကျတော့ဆိုင်ရှင်နေနဲ့ကျွန်တော်အရင်ဆုံးစပြီးနှိရတာပေါ့နော်အဲတော့လဖေးရည်ဆိုင်ဆိုလိုက်ဒီဇိုင်းနဲ့ဆိုင်ကဘယ်လိုပြောလဲနားတဲ့အချိန်ချင်းမတူဘူးပိတ်တဲ့အချိန်ချင်းမတူဘူးဆိုတော့အဓိကကျွန်တော်တို့ဘာသွားနှိရလဲဆိုလို့ရှိရင်ဒီကလေးသူငယ်တွေသူတို့နားတဲ့အချိန်မှာဆိုင်ပိတ်ပြီးတော့ဆိုင်ပိတ်သွားတဲ့အချိန်မှာကျွန်တော်တို့ mind project ကလာပြီးတော့သူတို့ကိုဒီလက်တွေ့ကြတဲ့အသိဉာဏ်ပညာဘူဒ္ဓတွေအခြေခံစာတမ်းမြောင်ရေးကိစ္စတွေနောက်ဆုံးမှာပေါ့နော်ဒီကွန်ပျူတာအင်တာနက်တွေနဲ့သမင်းဝန်းကျောင်းပညာတစ်ခုတည်းသင်ပေးဖို့ဆိုတဲ့ဟာကိုကျွန်တော်တို့ကသူတို့စီမှာခွင့်တောင်းရတာပေါ့နော်ဆိုင်ရှင်တွေညှိရတာပေါ့ဟိုကျွန်တော်တို့နိုင်ငံကလည်းမြန်မာပြည်ကလည်းဟိုအားရစရာတစ်ခုကတော့လေဟိုဆိုင်ရှင်တွေအကုန်လုံးလို့လို့ကဒီဘယ်လိုပြောလဲပရာဟိတစိတ်ဓာတ်တွေအကုန်လုံးရှိကြတယ်ဒါပညာဒါနပေါ့နော်ပရာဟိတစိတ်ဓာတ်ကအကုန်လုံးရှိကြတယ်အဲ့တော့ခုနကသူတို့နားတဲ့အချိန်လေးတွေပဲတနာရီကွဲနှစ်နာရီလောက်ကိုကျွန်တော်တို့ကဆိုင်ရှင်တွေနဲ့ညှိပြီးတော့အဲ့လိုမျိုးအခြေအနေမှာသွားတင်ရတယ်။သွားတင်ရတဲ့အခါကျဘယ်လိုဖြစ်လဲဆိုတော့ကလေးသူငယ်တွေလက်ဖက်ရည်ဆိုင်ဆိုတော့ထုံးစံတိုင်းတည့်တဲ့အတိုင်းကောင်းနေမင်းနဲ့၄နိုင်၅နိုင်လောက်တည်းထားကြတာပေါ့နော်။အဲ့တော့ကျွန်တော်တို့တစ်ခါကျရင်ညနေစိုင်ပိတ်ပြီးမှသွားတင်ရတဲ့အခါကျရင်တို့တွေကပင်ပန်းနေရရချာရှိမယ်။ပြောရှင်ဒီကလေးသူငယ်အများစုဆိုတာကလည်းဒီမူလာတန်းအဆင့်လောက်ကနေပြီးတော့ကျောင်းထွက်လာကြတဲ့ကလေးတွေများတယ်။နှစ်တန်းသုံးတန်းလေးတန်းနေပေါ့နော်။အဲ့တော့သူတို့ကိုယ်တိုင်ကဟိုစာတင်မယ်ဆိုလို့ရှိရင်ကိုယ်ကိုပြန်ကြည့်ပြောဆရာကျွန်တော်ဟိုဟိုကျောင်းမတက်ခြင်းလို့စာမတင်ခြင်းလို့ကျောင်းထွက်ပြီးတော့ယောဟန်နေထွက်လာပါတော့အဲ့တော့စာပြန်တင်မယ်ဆိုတော့စကလုံးကြီးကသူတို့တက်ကလက်တွေ့မကြတော့ဘူးအဲ့လိုမျိုးခက်ခဲတွေ့ရတဲ့ခါကျတော့ကျွန်တော်တို့ကသူတို့ဘယ်လိုလုပ်ရလဲဆိုတော့သူတို့နားလည်နိုင်မယ်သူတို့လက်တွေ့ကြမယ်စကလုံးနေပြီးလို့ရှိရင်တင်ယုံညွန်းန်းဆိုလို့ရှိရင်သူတို့ရဲ့လက်ရှိဘဝအခြေအနေနဲ့အဆက်မဲ့တင်ယုံညွန်းန်းတွေပြီးလို့ရှိရင်ပြန်ပြီးတော့ချက်ချင်းအသုံးချနိုင်တဲ့အသိဉာဏ်ပညာဘူးသူတို့ကိုကျွန်တော်တို့ပေးရတာအဲ့တော့တင်ယုံညွန်းန်းဆွဲတဲ့ဘက်မှာလည်းခက်ခဲရှိတယ်ဆိုင်ချင်းနေနဲ့ညှိပြီးတော့သူတို့စာသွားတင်ဖို့အချိန်ပေးဖို့ကလည်းအခက်အခဲရှိတယ်ပြီးလို့ရှိရင်စာစတင်ပြီးအတန်းစဖြစ်ပြီဆိုရင်တောင်မှပဲသူတို့ကလေးသူငယ်တွေကိုတောက်လျှောက်စိတ်တက်တက်ကြွစွာနဲ့ပျော်ပျော်ပါးပါးနဲ့ဒီမိုင်မီအတန်းကိုလာဖို့ဟိုဆွဲဆောင်ရတဲ့အခက်အခဲတွေရှိတယ
်အခက်အခဲတွေကတော့မျိုးမျိုးပဲပေါ့
ဟုတ်တယ
်ဆိုတော့ဆော့ဆော့ကလေကိုတင်မမကြီးတခုထောက်ပြသွားတာကအရင်မြန်မာနိုင်ငံကမထွက်ခင်အချိန်တုန်းကရှိတဲ့အနေအထားနဲ့မြန်မာနိုင်ငံကိုပြန်သွားတဲ့အချိန်မှာတွေ့ရတဲ့ကလေးလို့သမားအသုံးပြမှုတွေပေါ့ဆိုတော့အရင်တော့ဒါဗမာပြည်မှာဆင်းရဲတဲ့နိုင်ငံတွေမှာတော့ကလေးတွေဆိုတာမိဘရဲ့လေလုံငန်းပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းကုဝိုင်းကုကြတာတွေရှိပါတယ်ဒါပေမဲ့အခုအချိန်မှာကျတော့မြန်မာနိုင်ငံမှာကဒီနေရာတိုင်းမှာဘယ်နေရာတော့ကလေးလို့တမမရှိတလောက်ဖြစ်နေတယ်အိမ်တွင်အခုမှာပဲဖြစ်ဖြစ်နောက်စားတောက်ဆိုင်လက်ဖက်ရည်ဆိုင်ရှိသမျှလမ်းဘေးမှာဈေးရောက်တာပဲဖြစ်ဖြစ်ပေါ့နော်ကလေးလို့တမတွေကတော်တော်များများရှိနေရယ်ဆိုတော့ကိုတင်မမအေးလဲကိုရိုင်းအဲ့မှာထဲထဲဝင်ဝင်သွားပြီးတော့လုပ်တဲ့အချိန်မှာဒီကလေးလို့တမအသုံးပြုမှုတွေဘယ်လောက်ထိစိုးစိုးဝါဖြစ်နေတာကိုတွေ့ခဲ့ရလဲ
ပြန်ပြီးတော့အခုကျွန်တော်တို့မိုင်းမီစာတရေရဆိုလို့ရှိရင်အခုက2014မှာတကောင်စင်ပထမဆုံးသူတို့နှစ်ပေါင်းများစွာကြာပြီးပထမဆုံးကောက်ရပါတော့ဒီ2014တကောင်စင်ရဆိုလို့ရှိရင်တော့ဒီစုစုပေါင်းပေါ့နော်ကလေးလူဦးရေပေါ့နော်အသက်5နှစ်ကနေ17နှစ်ကြာကိုသူတို့က73တန်းကျော်ကျော်ရှိတယ်လို့ပြောတာပေါ့နော်အဲ့ထဲမှာမှာကျောင်းနေတဲ့ဟိုကလေးဟိုကျောင်းသားဦးရေကသူက 6.5 တန်းလောက်ရှိမယ်အဲ့ဒါနှုတ်ရလို့ရှိရင်5တန်းကျော်ကျော်က ကျောင်းပြင်မှာရောက်နေတဲ့ကလေးသူငယ်တွေပေါ့နော်။ငါးသန်းကျော်ကျော်တော့ကျွန်တော်နိုင်ငံရဲ့လူဦးရေနဲ့ကြည့်ရလို့ရှိရင်ဆယ်ရာခန့်လုံးနီးပါးလောက်ရှိတယ်။အဲ့လိုမျိုးဆယ်ရာခန့်လုံးရှိတဲ့ကလေးသူငယ်တွေကစာသင်ကျောင်းတွေမှာမရှိဘူး။ကျောင်းပြင်မှာရောက်နေ။အဲ့ထဲမှာမှခုနကဟို၄သန်း၅သန်း၃သန်း၂သန်းဘယ်လောက်လဲဆိုတော့အတိအကျမသိဘူး။ဟိုတစ်မျိုးတစ်မီပေါ့နော်။တစ်မျိုးတစ်ပုံအလုပ်တွေလုပ်နေကြတယ်ဆိုတော့ကျွန်တော်သိတယ်။ဒါတွေကသူတို့ကအဓိကဘယ်လိုပြောမလဲ။ဒီတစ်နေ့တာရှင်သန်ရေးစာဝတ်နေရေးအတွက်ကိုသူတို့ရုံးပန်းနေကြတာပေါ့နော်အဲ့တော့ဒီ၅သန်းနီးပါးလောက်ရှိတဲ့ဒီလူငယ်တွေပေါ့နော်ကလေးသူငယ်တွေကိုကျွန်တော်တို့မှာကဘယ်လိုပြောမလဲဒီဟိုအကြောင်းမျိုးကြောင့်အကြောင်းပြပါရောက်သွားကြပြီးတော့သူတို့ရဲ့ဘဝမှာလက်ရှိအခုဒီကလေးသူငယ်တွေဆိုတော့မှန်တော့ဒီသူတို့မိဘတွေနဲ့ချစ်ချစ်ခင်ခင်ချင်းချင်းနာနဲ့ပေါ့နော်ဒီနွေးနွေးထွန်းနဲ့ကြီးပင်းပြီးတော့မှလိုအပ်တဲ့အသိဉာဏ်ပညာတွေကိုသင်ကြားမယ့်အချိန်ရွယ်မှာမသင်ကြားနိုင်ဘဲနဲ့အခုလိုမျိုးမိဝေးဖွဲ့ပဲလှုပ်လှုပ်နေရတဲ့ခါကျတော့ဘယ်လိုဖြစ်သွားလဲဆိုတော့ဒီတိုင်းပြည်အတွက်ကောဒီအင်အားတွေကျွန်တော်ဆုံးယုတ်သွားတယ်
ဆိုတော့ကျွန်တော်တို့မြန်မာပြည်မှာတော့ပြဿနာတွေတော်များများနှစ်ပေါင်းအစဉ်ဆက်တာစစ်ဆိုရလက်ထက်ကစလို့ယုံယွင်းလာခဲ့တဲ့ပြဿနာတွေဖြစ်နေအောင်ပညာရေးပိုင်းပဲဖြစ်လူမျိုးပိုင်းဖြစ်ကလေးလှုပ်တာလူခွင့်ရေးပိုင်းဒါကြတော့အများကြီးရှိခဲ့တာဟုတ်ဆိုတော့အခုလည်းဒီအခုလက်ရှိအချိန်မှာတော့ဒါဘာပဲဖြစ်ပြောဒီ NLD ဥဆောင်တဲ့အရသာဆိုရတက်လာပြီဆိုတော့ဒီကလေးလှုပ်သမားတွေရဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ကလေးလှုပ်သမားအသုံးပြုမှုတွေကလေးလှုပ်သမားတွေနှိပ်စက်ညှဉ်းပန်းခံရတဲ့ဒီဖြစ်ရက်ဒီကျွန်တော်တို့နောက်ပိုင်းအများကြီးကြားခဲ့ရတာဟု
တ
်ဒီအချိန်တွေပြောင်းလာဖို့ပျော်လင့်ချက်ဒီပြည်သူအစိုးရလက်ထက်မှာရောဘယ်လောက်ထိမျှော်မှန်းလို့ရမလဲ
ဟိုအရင်စစ်အစိုးရနဲ့ပြန်နှိုင်းရှင်လိုက်ရင်တော့အရင်တော့ဆိုလို့ရှင်ကျွန်တော်တို့ဒီကလေးလှုပ်သမားဆိုတဲ့စကလုံးတော်မှာကျွန်တော်တို့တုံးငွေမရှိတဲ့အခြေအနေပေါ့နော်အဲ့ဒီအခြေအနေကလည်းအခုလက်ရှိမှာအစိုးရကိုယ်တိုင်ကခုနကဟိုအကြောင်းပြောရောက်နေကလေးဘယ်နှယောက်ရှိလဲကလေးလုံးကဘယ်နှယောက်ရှိလဲဆိုတော့သူတို့ဂျင်ညာခဲ့ဂျင်ညာပဲဂျင်ညာနိုင်တယ်ပေါ့နော်ပြီးလို့ရှိရင်အခုဒီ NLD အစိုးရတက်ပြီးရဲ့နောက်ပိုင်းမှာဒီအကြောင်းပြင်ပါနဲ့တသက်တာဦးစီးဌာနဆိုပြီးတော့ပညာရေးဝန်ကြီးဌာနအောက်မှာအစ်စ်ဦးစီးဌာနအစ်စ်ဖွင့်ပြတယ်အဲ့ဦးစီးဌာနရဲ့အဓိကဦးတည်ချက်နဲ့လှုပ်ဆောင်ချက်တွေကတော့ခုနအကြောင်းပြင်ပါရောက်နေတဲ့ကလေးသူငယ်တွေကိုလက်တွေ့ကြတဲ့အသိဉာဏ်ပညာဘူးသူရဲပေးဖို့ဆိုတဲ့ရည်ရွယ်ချက်ပဲအဲ့တော့အဓိကတော့ဒီမိုင်မီရဲ့ရည်ရွယ်ချက်တွေဦးတည်ချက်တွေအတူတူပဲဖြစ်နေပေါ့အဲ့တော့အဲ့ဒီဦးစီးဌာနစတဲ့အရာသူတို့ကျွန်တော်တို့ကိုအာဘယ်လိုပြောမလဲဟိုလက်ဆင့်ကမ်းတယ်လက်လန်းကမ်းပြီးလို့ရှိရင်ဒီမိုင်မီနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ presentation တွေသွားပေးပြတယ်နေပြီးတော့မှာပဲပေါ့နော်အခုအဲ့ဒီဦးစီးဌာနစတဲ့အရာကျွန်တော်တို့ကိုယ်တိုင်ဝင်ပြီးတော့ဒီဦးစီးဌာနအတွက်လိုအပ်တဲ့ policy တွေ strategy တွေဝိုင်းပြီးတော့ဆွဲပေးခဲ့တာကျွန်တော်6လကျော်လောက်ရှိပြီအဲ့တော့အပြောင်းလဲရတော့ခုနဖြစ်နေပြီအစိုးရကလည်းဒီပြဿနာကြီးကိုရှင်းရမယ်ဆိုတော့တည်နေပြီဒါပေမဲ့တပြိုင်တည်းမှာပဲခုနကဒီပြဿနာကြီးကိုရှင်းဖို့အတွက်မှာပဲခုနကလိုအပ်ချက်တွေအများကြီးရှိတယ်အဲ့တော့အားရစရာတွေကတော့ဖြစ်နေပြီဒါပေမဲ့အချိန်တော့လိုသေးမယ်နေချင်းကြချင်းတော့ဒီကလေးသူငယ်တွေချက်ချင်းကြောင်းနေပြန်ဝင်သွားမှာမဟုတ်သေးဘူးဒါပေမဲ့တပြိုင်တည်းမှာလည်းဘာတွေ့ရလဲဆိုတော့ခုန NLD ဆိုတာတက်ပြီးတဲ့နောက်ပိုင်းမှာဒီအခြေခံလူတန်းစားတွေရဲ့စားဝတ်နေရေးတွေအဲ့ဒါတွေကပို့ပြီးတော့ခက်ခဲလာကျွန်တော်တို့တွေ့နေရပါကျွန်တော်တို့ကိုယ်တိုင်ခုနဟိုကျူးကျော်ရက်ွက်တွေရောက်ခဲ့ရတယ်လက်ဖက်ရည်ဆိုင်လမ်းမေးတာသူတို့ရဲ့ဒီတနေ့တာရုံးကန်လှူရှားပြီးတော့ဖြတ်တန်းနေရတဲ့ဟိုဘယ်လိုအခက်ခဲတွေပိုများလာလဲဆိုတော့ကျွန်တော်တို့တွေ့ရတယ်အဲ့ဒီတွေ့ရလဲကျွန်တော်တို့စီကိုရောက်လာတဲ့ကလေးသူငယ်ပိုများလာတယ်အဲ့တော့ဒီပြိုင်ထဲမှာခုနကကလေးလူမပြဿနာကိုဖြေရှင်းဖို့အတွက်ကစာဝတ်နေရေးအဆင်ပြေဖို့လိုမယ်အလုပ်ကန်နေဟိုဖန်တီးပေးဖို့လိုမယ်ပြီးဒီပြိုင်ထဲမှာပဲစာသင်ကျောင်းတွေဟိုပညာရေးဟိုစနစ်တွေကလက်တွေ့ကျလာဖို့လိုမယ်ဟုတ်လားအဲ့တော့ဒါတွေအကုန်လုံးကိုတခုချင်းစီကိုလိုက်ရှင်းနေလို့မရဘူးအဲ့တော့ခုနဝန်ကြီးဌာနရဲ့တက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းပြီးတော့မှကင်တွယ်ဖြည့်ရှင်းမှရမယ်ပြဿနာဖြစ်တယ်။အဲ့တော့အခုလက်ရှိမှာတော့ခုနကပြောတဲ့ဒီအကြောင်းပြန်တက်တော့တာဦးစီးဌာနဖြစ်လာတဲ့အတွက်ကျွန်တော်တို့တက်ကအများကြီးညွှန်းလဲချက်တွေဖြစ်လာတယ်။အခုလက်ရှိမှာလည်းဒီဦးစီးဌာနတွေဦးဆောင်နေတဲ့ဟိုဒူတွေနဲ့ကျွန်တော်တို့ပူးပေါင်းလုပ်ဆောင်ရတဲ့အတွက်အများကြီးလည်းတန်ဖိုးရှိတယ်။ကျွန်တော်တို့လည်းဒီမျှော်လင့်ထားတာတွေပို့ပြီးတော့လုံဆောင်ခွင့်နေရခဲ့တဲ့အတွက်လည်းဘယ်လိုပြောလဲအားရကျေနပ်မှုရှိတယ်ပေါ့အဲ့တော့ကျွန်တော်ထင်တယ်နောက်3-4နှစ်လောက်မှတော့ပြုပြင်ပြောင်းလဲမှုတွေဟိုဘယ်လိုလဲတိုးတက်မှုတွေအများကြီးဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ
်အခုလိုဖြေကြားပြီးရကျေးဇူးအများကြီးတင်ပါတယ်ရှင
့်ကျေးဇူးအများကြီးတင်ပါတယ
်အပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA မြန်မာတနင်္ဂနွေနေ့ညရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများခန္ဓာကိုနားဆင်ကြရပါမယ်မအေးသနာကျော်အစီအစဉ်တင်ဆက်ထားပါတယ်ရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးစားတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုပြန်ကြားပေးကြပါမယ်။တန်းတန်းဆိုတဲ့သောရရှင် Facebook ပေါ်ကနေပြီးတော့ VOA တိုက်ရိုက်ထုတ်လွှင့်မှုကိုကြည့်ရှုပြီးရေးလာတာကတော့
LINE မကောင်းရင်မနေ့ပိုင်းပြန်ကြည့်ရတယ်။ VOA အရင်ကရေဒီယိုအစီအစဉ်ကအတန်ကိုပဲအားပေးခဲ့ရတာ။အခုတော့ရုပ်တံကြည့်ပြီးအားပေးရတော့အရင်ကအဖွဲ့သားအားလုံးဟာအတန်နဲ့ပဲရင်းနှီးခဲ့ရပေမဲ့အခုတွေ့ရပြီ။ကျေးဇူးပါနော်။မဆုမြတ်မွန်ပဲရောက်နေလဲ
ဟုတ်ကဲ့ပါမဆုမြတ်မွန်တယောက်ရှိပါတယ်နော်ရုပ်တံရောရေဒီယိုရောအတန်နဲ့တင်ဆက်မှုတွေကိုလည်းနေ့စဉ်မပြတ်လုပ်နေပါတယ်မင်းမြတ်နဲ့အကြောင်းလည်းပြောလိုက်ပါတယ်ရှင်အထူးကျေးဇူးတင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာတော့ရက်သားတွေကိုရိုက်နှက်နေတဲ့ရုပ်တံဖိုင်တစ်ခုတက်လာပြီးတော့အဲဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ VO ကနေပြီးတော့သတင်းတင်ပြပေးခဲ့ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ထင်မြင်ယူဆချက်မျိုးစုံကိုပြန်ပြီးတော့တုံ့ပြန်ရေးသားလာကြတာတွေကိုဝေမျှပေးကြပါတယ်ရှင်အာစာဘင်နာဆိုတဲ့သောရရှင်ကတော့ပြည်သူတွေကိုဘယ်သူမှအနိုင်ကျင့်ခွင့်မရှိပါဘူးဆိုတော့အခုလိုရေးလာပါတယ
်တမတော်သားတွေအဲ့လိုပြည်သူတွေကိုအနိုင်ကျင့်ခွင့်လည်းမရှိဘူးရှိလို့မရဘူးပြည်သူတွေကိုစောင့်ရှောက်ကာကွယ်မဲ့အစားဒီလိုလောက်ရက်ကအောက်တန်းကြပါတယ်ပြည်သူတွေပေါ်မှာအထက်စီးနိုင်လွန်းတဲ့လောက်ရက်ကိုတာဝန်ရှိလူချင်းမင်းတို့ရဲ့အမိန့်စီကံမရှိဘူးလို့ဖော်ပြနေပါတယ်ပြည်သူတွေကိုဒုက္ခပေးရုံမကအနိုင်ကျင့်လွန်းတဲ့တမတော်သားတွေရဲ့လောက်ရက်ပါအထက်အုပ်ချုပ်မှုရဲ့ပေါ့ပြက်မှုကြောင့်ပြည်သူတွေအတွက်တမတော်ဟာကြောက်ဖို့ကောင်းနေပါပြီ
အထက်အုပ်ချုပ်မှုပေါ်ရလို့ဒီတက်မတော်တွေမှာလည်းမရှိတဲ့မဖြစ်တဲ့ကိစ္စမျိုးတွေတွေ့နေရပါတယ်ဆိုပြီးတော့သောရရှင်အာဆန်ပင်လာရေးလာတာပါကိုရဲကတော့
တက်ကတာလုံးရင်အစိုးရရောမီဒီယာရောအရက်ဖက်လူမှုတောင်းပြောင်းလူမျိုးစွဲသမားတွေရောအားတက်တရောပါပဲမတရားတာကိုလက်မခံသလိုမတရားတာကိုတပုံလုံးတဲ့အခါမျက်စိပိတ်နားပိတ်ဖြစ်နေတတ်တာကိုရောလက်မခံသင့်ပါဘူး
အခုလိုမျိုးတက်ကလုံရင်တော့မီဒီယာကပြောပါတယ်။တပုံတွေလုတ်တဲ့အခါမှာတော့မျက်စိပိတ်နားပိတ်ဖြစ်နေတာလက်မခံပါဘူးဆိုပြီးရေးလာပါတယ်ရှင်။ Icen ဆိုတဲ့သောရရှင်ကတော့ပန်စေးတက်ကစဖအဖွဲလုံနေတာပါတဲ့။သူတို့လည်းလွန်ခဲ့တဲ့တလကျော်နှစ်လခန့်ကကွက်ခိုင်မြို့နယ်မိုင်းယူလေးရွာတွေကသူတို့စခန်းကို TNL တင်းသွားတာ။လူတွေတချို့တည်ပြီးတော့တချို့တွေကတော့အဖမ်းခံရပါတယ်။ဒါကိုအခဲမကြီးတဲ့အနေနဲ့ဒီလိုပြန်လုတာပါ။ဒီတစ်ပတ်ကလူတွေဆိုဘယ်သူကပါဆိုရလဲ။အတိနေရပဲတဲ့မဆမ်းပါဘူးဆိုပြီးတော့ရေးလာပါတယ်တချို့တွေကတော့ဒီမှာရိုက်နှက်နေတဲ့သူတွေကတက်မတော်သားတွေမဟုတ်ပါဘူးတက်မတော်သားယူနီဖောင်းတွေဝတ်ဆင်ထားတဲ့သူတွေပါဆိုပြီးတော့ရေးလာကြတာတွေတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆိုင်းစီသူဆိုတဲ့သောရရှင်က
ဒီလောက်တေးကြတာတော့အရဲဝတ်တောင်းကျန်းသူတွေလို့ပြောသေးတယ်နော်မိုင်းရောင်ရွာသားတွေကလည်းတပုံတွေလက်ချက်လိုလိုတပုံအဖွဲဝင်တွေလိုလိုနဲ့ငင်းဆန်ကြသေးတယ်နောက်ဆုံးတော့အဖြေမှန်ပေါ်လာတာပဲ
ထွန်းလင်းဆိုတဲ့ Facebook ပေါ်ကသောရရှင်ကလည်းဒီကိစ္စမျိုးတွေကမဆမ်းတော့ပါဘူးဖြစ်လာခဲ့တာနှစ်ပေါင်းများစွာကြာပါပြီဆိုပြီးတော့သူ့ရဲ့အတွေ့အကြုံကိုခုလိုရေးလာပါတယ
်တိုင်းမရက်ဒီသားတွေမှာဒီလိုပြဿနာမျိုးတွေခံစားလာရတာနှစ်ပေါင်းများစွာကြာခဲ့ပါပြီတိတ်တော့မထူးဆန်းတော့ပါဘူးသူတို့သတ်မှတ်ထားတဲ့မဲရောက်နေမြေညိုရောက်နေမြေတွေမှာတက်မတော်ကရွာထဲဝင်လာတာနဲ့ရွာသားတွေထွက်ပြေးရတယ်ရုပ်ရှင်တွေကဂျပန်တွေရွာထဲဝင်လာသလိုမျိုးဘဲကျက်ဝက်နွားတွေ့တဲ့ဟာအကုန်ပြစ်သက်စားဒီရွာတွေရှိနေလို့တဘုံတွေခိုးလို့ရတယ်ရိတ်ခါတွေရနေတယ်ဆိုပြီးတော့ရွာကိုမီးရှို့ပြေးမလွတ်တဲ့လူတွေသေပြီးသာမှတ်တဘုံမျိုးတဘုံလက်ခံရွာခံတဘုံတွေဆိုပြီးတော့အခုပြင်နေရတဲ့ပုံတွေအတိုင်းပဲနှိပ်စက်ပါလေအခက်မသိရင်တတ်တော်မှာတတ်ပါလေ ဒီဖြစ်ပျက်တွေကပဲတိုင်းရင်းသားတွေကဗမာတွေကိုမုန်းတီးတဲ့အခြေခံအကြောင်းတရားတွေဖြစ်လာပါတယ်။တမတော်ကျင်းဝဲဘာ60တဲကတခုဖြစ်တဲ့ပြည်သူနဲ့တွေ့လို့ရှိရင်ရေလိုလလိုကျင်သုံးရမယ်ဆိုတာစောက်ထဲမှာပဲရှိတယ်။မယုံရင်စစ်ဖြစ်နေတဲ့ရက်ဒီသားတွေကိုကိုယ်တိုင်သွားပြီးတော့လေးလာကြည့်သိချင်ပါတယ်။
တိုင်းသားဒေတာတွေမှာဒီလိုကိစ္စမျိုးတွေကအများရန်ဖြစ်နေတတ်ပါတယ်ဆိုတော့ဒီသောရရှင်ရေးလာတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသောရရှင်တွေသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပုံစံမျိုးစုံနဲ့ရေးလာကြတာတွေကိုဆက်ပြီးတော့ဝင်မြပေးဖို့ရှိပါတယ်ရှင်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုံနဲ့ဖြောပြပေးချင်ပါတယ် Live Forever ဆိုတဲ့ Alternative တချင်လေးတစ်ပုံနဲ့ဖြောပြချင်တာပါတချင်ဟောင်းလေးပါဒီတချင်က British Guitar အဖွဲ့ဖြစ်တဲ့ Oasis အဖွဲ့ရဲ့တချင်ဖြစ်ပြီးတော့အဖွဲ့တဲ့ကပင်နိုင်ဆိုတော့ Liam Gallagher ရဲ့ညီဖြစ်တဲ့ Noel Gallagher ရေးထားတဲ့တချင်ပါသူတို့အဖွဲ့1994ခုနှစ်မှာထုတ်သွားတဲ့သုံးချက်မြောက် Studio Date ပြား Definitely Maybe တဲ့ကဖြစ်ပါတယ်ဒီတချင်းနဲ့ Oasis UK နိုင်ငံရဲ့အကောင်းဆုံးတေးတဆယ်စင်းကိုပထမဆုံးစဝင်တဲ့တချင်းလည်းဖြစ်ပါတယ်။ Tara Shinden မှာလို့အဓိပ္ပာယ်ရတဲ့ဒီတချင်းကို Oasis ရဲ့ပင်နိုင်ဆိုတော့ Liam Gallagher က Manchester မြို့ဘုန်းခွဲတိုက်ခိုက်ခံရတဲ့မိသားစုတွေအတွက်ရမွန်ဝေရှာပွဲမှာတည်ဆူသွားခဲ့ပါရဲ့နော်။ဒါကြောင့်မလို့သူတည်ဆူတာကိုကြားလိုက်ရရင်လည်းဒီတချင်းလေးကိုသောရရှင်တွေအားလုံးအတွက်အမှတ်တရအနေနဲ့ပြန်ပြီးတော့ထုတ်လွှင့်ပေးချင်တာပါ။ Oasis ရဲ့ Live Forever ဆိုတဲ့တချင်းကိုနားဆင်ကြည့်ပါအောင်ရှင်။
Maybe I don't really want to know how you got in girls, 'cause I just want to fly. Lately, did you ever feel the pain in the morning rain? I just soaked you to the bone. Maybe I just want to fly, want to live but don't want to die. Maybe I just want to breathe.
ဒီဆိုထားတဲ့ Live Forever ဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါနောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချင်းလေးတစ်ပုဒ်နဲ့မေတ္တာတေးလက်ဆောင်ထုတ်လွှင့်ပေးအောင်မှာဖြစ်ပါတယ်အခုဆက်ပြီးတော့ခုနကတော့ပြောသွားတဲ့ဒီတက်မတော်သားတွေကအရက်သားတွေရိုင်းနှက်တယ်ဆိုတဲ့ဗီဒီယိုထွက်လာပြီးတော့ဒီကိစ္စပေါ်မှာသောရရှင်တွေမျိုးစုံတုံ့ပြန်လာကြတာတွေကိုဝေမျှပေးချင်ပါတယ်ရှင် Michael Ryan ဆိုတဲ့သောရရှင်ကတော့ဒီလိုဖြစ်နေတာမဆန်းပါဘူးတဲ့ဘာကြောင့်များပါလဲ
ရန်ကုန်မြို့နယ်မှာတော့ဂျပန်သတင်းတောက်ပါဝင်ပြည်သူတွေဖုံးတော်ကြီးတွေကိုကန်ကြောက်ထုရိုက်ပစ်ခတ်တပြက်ခဲ့သေးတာပဲ။ကျန်တဲ့နေရာအဝေးတွေမှာဆိုပိုဆိုးမယ်ဆိုတာငင်းစရာလိုမယ်မထင်ပါဘူး
။လီယိုလီဆိုတဲ့သောရရှင်ကတော့ဒီဗီဒီယိုကိုကြည့်ပြီးတော့ကြေကွဲရတယ်ခံရတာကိုတနာပါတယ်တဲ့။ကိုယ့်ရဲ့လူတွေလုံးရကြောင်လဲရှက်ရတယ်နှစ်ခါပြင်ပြော့ဝမ်းနေရပါတယ်။ဒီဗီဒီယိုမှန်ခဲ့ရင်ပေါ့လေဆိုတော့ရေးလာပါတယ်ရှင်။ လူမျိုးတက်မတော်သားတွေကနေရက်သားတွေကိုနှိပ်စက်ညှဉ်းပန်းနေတဲ့ပုံဗီဒီယိုထွက်လာပြီးတဲ့နောက်ရေးလာကြတဲ့တော်ရရှင်တွေထဲမှာရောကျော်ဆိုတဲ့တော်ရရှင်ကတရားဥပဒေအတိုင်းဒီကိစ္စကိုအရေးယူပေးပါဆိုတော့ပြောလာပါတယ်
။နိုင်ငံတော်ရဲ့တရားဥပဒေကိုလိုက်နာရတဲ့တက်မတော်ဆိုတဲ့အတိုင်းစုံစမ်းစစ်ဆေးပြီးတော့ဘာဖြေထွက်မလဲဆိုတာကြည့်ရပါမယ်။သတင်းမှန်ဖြစ်တဲ့ဆိုရင်တော့တည်ဆဲဥပဒေအရအမာခံအဖွဲ့အစည်းတစ်ခုဖြစ်တဲ့အတိုင်းအရေးယူရပါမယ်။အဖွဲ့အစည်းတစ်ခုကအကွက်ကြကြစီစဉ်ထားရင်ဘယ်လိုဆောင်ရမလဲတည်ဆဲဥပဒေအရဆိုလို့ရှိရင်ပုံမှန်အများကြီးတိုးလာပါမယ်အရင်ဆုံးဒီထိုးနှက်ချက်ဟုတ်မဟုတ်စုံစမ်းစစ်ဆေးသင့်ပါလေရလကုန်မူတည်ပြီးတော့ဆောင်ရသင့်တဲ့အကြောင်းအကြံပြုချင်ပါတယ
်တရားဥပဒေတိုင်းအရေးယူပါဆိုပြီးဒီသောရရှင်အကြံပြုလာတာပါထိကူကိုဆိုတဲ့သောရရှင်ကအချိန်နဲ့တပြေးညီသတင်းထုတ်လွှင့်ပေးနေတဲ့ VOA မြန်မာအသံဝန်ထမ်းတွေအားလုံးကျန်းမာပါစေဆိုပြီးတော့ပြောလာပါတယ်ဒီရောချော်ဆိုတဲ့သောရရှင်ရေးလာတာကတော့တခြားသူတွေပြောနေတယ်လို့မျိုးဒီဗီဒီယိုကအတူဆိုရင်ဒီကိစ္စဟုတ်မဟုတ်သိချာစုံစမ်းပေးပါ။တွေ့ရတဲ့အချက်လက်ပေါ်မှာမူတည်ဆုံးဖြတ်ပြီးတော့မှအရေးယူပေးပါဆိုပြီးအကြံပြုလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်။ဒေတောင်းလာတဲ့သောရရှင်နေ့အတွက်လည်းအလှည့်ပေးဦးမှာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်သတော်ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါတယ်နော်တေးတောင်းလာတဲ့တော်ရရှင်တွေကိုအခုလှည့်ပေးခြင်းပါတယ်ရှင်။ဖုန်းဆက်ပြီးတော့ VOE ကိုတေးတောင်းလာတဲ့တော်ရရှင်ကဝင်းတို့ကမိုးထက်အားကားပါ။ပရဟိတလှုပ်ဆောင်နေကြတဲ့သူတွေအားလုံးကိုဂုဏ်ပြုခြင်းလို့ပါတဲ့။တေးတောင်းလာပါတယ်။ဟုတ်ကဲ့။သူတောင်းထားတဲ့တခြင်းလေးအစီအမပြေလို့အိတ်ချစ်တည်ဆူထားတဲ့ U ဆိုတဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်ရှင်။တေးတောင်းတဲ့ကိုမိုးထက်အားကားရောတေးချစ် VOE တော်ရရှင်တွေအားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။ဆိုထားတဲ့ယူဆိုတဲ့တစင်ကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ဖီယိုကိုလည်းစာရေးကြပါအောင်နော်။သတော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်。
အဲ့တင်ကကြော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်တရင်သုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ဆက်သွယ်ရေးဥပဒေပုံမှန်6ရက်ကြာကြာကြီးနဲ့ပတ်သက်ပြီးဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကူညီတင်ဆက်ထားပါရရှင
်။အခုတော့လူတွေစိတ်တဝင်စားပြန်ပြောများလာတဲ့ကိစ္စတစ်ခုကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပြဿနာပါဒီဘွားကြီးနေစဉ်သတင်းစာမှာကြည်တော်စုတစ္ဆာခေါင်းစဉ်နဲ့တေယောစာရေးသားဖော်ပြလို့ဆိုပြီးသတင်းစာအေဒါချုပ်ဦးကျော်မင်းဆွေနဲ့တေယောစာရေးသားသူဗြိတိရှကိုကိုမောင်တို့နှစ်ယောက်ကိုတက်မတော်ကပုံမှန်66ဂါကြီးနဲ့အမှုဖွင့်ရဲစခန်းကဖမ်းဆီးပြီးတက်ဆိုင်ရာတရားသူကြီးကအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတွေကဒါဟာသတင်းမီဒီယာလောကကိုဖိနှိပ်မှုဖြစ်တယ်ဆိုပြီးလှုပ်ရှားမှုတွေပြုလုပ်လာလို့အများကပြန်စိတ်ဝင်စားလာကြတဲ့ပြဿနာတစ်ခုဖြစ်ပါတယ်လက်ရှိပြဿနာနဲ့ပတ်သက်ရင်မေးစရာမေးခွန်းအများကြီးပေါ်ပေါက်လာတာတွေ့နိုင်ပါတယ်။ပုံမှန်66ဂါကြီးဟာပြင်ဆင်ဒါမှမဟုတ်ပယ်ဖျက်သင့်တဲ့ဥပဒေပုံမှန်မျိုးလား။ဒါဆိုရင်အများပြည်သူရွေးကောက်တင်မြှောက်ထားတဲ့လွှတ်တော်တွေက NLD အမတ်တွေဘာကြောင့်မပြင်တာလဲ။သတင်းမီဒီယာသမားတွေပြောသလိုသူတို့ရေးသားဖော်ပြတာတွေနဲ့ပတ်သက်ရင်သတင်းမီဒီယာဥပဒေနဲ့ပဲတရားစွဲသင့်သလားစတာတွေပဲဖြစ်ပါတယ်။ခုဒီပိုင်းအဲ့ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်။
လက်ရှိပြဿနာအချင်းချုပ်ကတော့ The Voice သတင်းစာမတ်လ26ရက်နေ့ထုတ်မှာဆောင်းမရှင်ဗြိတိရှကိုကိုမောင်ရဲ့ကြီးထောင်စုတစ္ဆာဆိုတဲ့တယောစာတပုတ်ဖြစ်ပါတယ်။ဒါဟာတက်မတော်ကတက်မတော်နေကိုရည်ရွယ်ပြီးရိုက်ကူးထုတ်လုပ်တဲ့ကြီးထောင်စုတစ္ဆာဆိုတဲ့စကားကိုတယောရာဖြစ်တယ်လို့တက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်စေတယ်လို့ယူဆပြီးပထမအဆင့်သတင်းမီဒီယာကောင်စီကိုတိုင်တန်းပါတယ်။သတင်းမီဒီယာကောင်စီကတော့သူ့ရဲ့လှုပ်ထုံးလုံနည်းအတိုင်းတစ်ဖက်ကဖြစ်စေချင်တာတစ်ဖက်ကိုတီးတန့်စီတွေးဆောင်ကြားနာပြန်ကြားပေးပါတယ်။တက်မတော်ဘက်ကတော့သူတို့တောင်းပန်စေချင်တယ်လို့တောင်းပန်ရင်တရားမစွဲဘူးဆိုတဲ့သဘောပါ။ The Voice ဘက်ကတော့တောင်းပန်မဲ့စာသားကိုညှိနှိုင်းချင်ပါတယ်။နောက်တော့ကိုယ်စာသားနဲ့ကိုသတင်းစာမှာတောင်းပန်စာကိုထည့်ပါတယ်။ဒါကိုတက်မတော်ဘက်ကလက်ခံပုံမရပါဘူး။ဒီလိုနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့ဗဟန်းတရားရုံးမှာတရားစွဲနောက်ပိုင်းအက်ဒီတာချုပ်နဲ့တယောစာရေးသူကိုဖမ်းဆီးတရားသူကြီးကလည်းအာမခံကိုပယ်ချလိုက်တဲ့အခါသတင်းမီဒီယာသမားတချို့ရဲ့တုံ့ပြန်လှုပ်ရှားမှုဖြစ်လာတာပါဒီနေရာမှာပထမဆွေးနွေးဖို့လိုတာကပုံမှ66ဂါကြီးပြဿနာပါဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးမှာအခုလိုဆိုထားပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးဦးအား၆လန့်တောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအတရေဖြတ်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာသုံးခြင်းသို့မဟုတ်ချိမ့်ချောက်ခြင်းလို့ပြဋ္ဌာန်းပြီးအဲ့ဒီလိုကျွလွန်ကြောင်းပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်သုံးနှစ်နဲ့ငွေဒဏ်ကျခံရနိုင်တယ်လို့ဆိုပါတယ
်လက်ရှိချိန်ထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်3လကနေ6လအထိပဲရှိတာမို့အဲ့ဒါနဲ့ပတ်သက်ပြီးလူတွေကဘာမှသိမပြောပါဘူးတကယ်ဝေဖန်ကြတာကလူတယောက်ဟာနင့်နာသူကာယကံရှင်ကိုယ်တိုင်မဟုတ်လဲပုံမှန်66ဂါကြီးနဲ့တရားစွဲနိုင်တယ်တရားရုံးကအမှုကိုလက်ခံရင်တစ်ဆက်တည်းတရားရုံးကအာမခံရှောက်ထားမှုကိုလက်မခံရင်ချုံနှောင်ခံထားရတဲ့အခြေအနေအောက်မှာတရားရင်ဆိုင်ရမယ်ဆိုတဲ့အချက်တွေကိုပဲဖြစ်ပါတယ်ဒီပုံမှန်ကိုလူတွေအပြစ်တင်နေကြတဲ့အဓိကအကြောင်းကတော့တရားရုံးကမှန်တာမှားတာဆုံးဖြတ်တာနောက်မှအချုပ်ထဲကိုအရင်သွားရမယ်ဆိုတဲ့ပြဿနာကြောက်ပါတကယ်လက်တွေ့မှာလဲအဲ့လိုအချက်ကြောင့်ပုံမှန်66ဂါကြီးကိုလူတွေအလွန်သုံးဆွဲလာတာတွေ့ကြရပါတယ်တကယ်တော့ဥပဒေပုံမှန်တစ်ခုပြဋ္ဌာန်းလိုက်ပြီဆိုရင်တကယ်လက်တွေ့အဲ့ဒီဥပဒေပုံမှန်ဟာငကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာသလားဒါမှမဟုတ်မထင်မှတ်တဲ့အကျိုးဆက်တွေဖြစ်လာသလားဆိုတာပြန်ပြန်ပြီးဆန်းစစ်နေဖို့လိုအပ်ပါတယ်အခုပုံမှန်66ဂါကြီးဟာငကိုအဲ့ဒီပုံမှန်ကိုပြဋ္ဌာန်းခဲ့သူတွေရဲ့ရည်ရွယ်ချက်အတိုင်းမဖြစ်ဘဲလူပုဂ္ဂိုလ်တယောက်နဲ့တယောက်ကြားလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းကြားဥပဒေပြဋ္ဌာန်းချက်ပါပြဿနာဖြစ်လိုက်ပြီဆိုတာနဲ့တဖက်သားကိုနင့်နာစီလိုတဲ့သဘောနဲ့ဒီပုံမှတ်ကိုတုံးဆွဲလာကြတာထင်ထင်ရှားရှားတွေ့နိုင်ပါတယ်
။ဒါပေမဲ့ဒီပုံမှတ်ကိုဘာကြောင့် NLD လွှမ်းမိုးတဲ့လွှတ်တော်ဘက်ကပြင်ဆင်တာပယ်ဖျက်တာမလုပ်သေးသလဲဆိုတဲ့မေးခွန်းရှိပါတယ်။လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်က2016ခုနှစ်ဒီဇင်ဘာလ21ရက်နေ့ကပုံမှန်66ဂါကြီးပြင်ဖို့လွှတ်တော်ရဲ့တင်တာမရှိသေးဘူးလို့ပြောဆိုခဲ့ပါတယ်။အဲ့ဒီနေ့ကသတင်းမီဒီယာသမားတွေကိုပြောတဲ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့မှတ်ချက်စကားတွေကစိတ်ဝင်စားဖို့အလွန်ကောင်းပါတယ်။သ ူကလွတ်လပ်စွာပြောဆိုထင်မြင်ယူဆခွင့်ဆိုတာလွတ်လပ်စွာဝေဖန်တိုက်ခိုက်ခွင့်လွတ်လပ်စွာဆဲဆိုခွင့်လွတ်လပ်စွာပုတ်ခတ်စော်ကားခွင့်နဲ့မတူတဲ့အကြောင်းအဲ့ဒီလိုလူတွေကိုကင်းလွတ်ခွင့်ပေးလိုက်မယ်ဆိုရင်လူအဖွဲ့အစည်းတည်ငြိမ်မှုမရှိနိုင်တော့တဲ့အကြောင်းဒီပုံမှန်ဟာအာမခံမပေးနိုင်ဘူးဆိုတာလည်းမဟုတ်တဲ့အကြောင်းအာမခံပေးမပေးဆိုတာဟာဥပဒေနဲ့အညီတရားသူကြီးရဲ့စင်ကျင်တုံတရားအပေါ်မှာတည်တဲ့အကြောင်းဆက်သွယ်ရေးကွန်ရက်အသုံးပြုပြီးရေးသားပြောဆိုထုံးလွှင့်မှုတွေဟာအလွန်အလွန်ကိုမြန်ဆန်အလွန်လဲကျယ်ပြန့်တဲ့အကြောင်းဒီကွန်ရက်အသုံးပြုပြီးဥပဒေချိုးဖောက်တာတွေကိုထိထိရောက်ရောက်ဟန်တားနိုင်ဖို့လိုတဲ့အကြောင်းပြောဆိုခဲ့မှုပါတယ်။ဒါတင်မကဥဝင်းမြင့်ကမီဒီယာတွေဖြစ်စေခြင်းတလို့ပြောမယ်ဆိုရင်သူတို့ကတော့သူတို့ရေးချင်တာရေးမယ်ပြောချင်တာပြောမယ်အပြောခံရတဲ့သူကခန်းဆိုရင်သူတို့ကတော့ဥပဒေလွတ်လပ်ခွင့်အပြည့်ပဲကျန်တဲ့သူတွေကခန်းဆိုတဲ့အခါကျတော့ကျွန်တော်တို့ကဒါကိုမျက်မျက်တတဖြစ်အောင်ချိန်ရတယ်ဆိုတဲ့အထိပြောဆိုခဲ့မှုပါတယ်တကက်လက်တွေမှာလည်းမီဒီယာကိုဖိနှိပ်နေတာပုံမှန်66ဂါကြီးလားဒါမှမဟုတ်တရားစီရင်ရေးစနစ်လားဒါမှမဟုတ်အခြားဘာလဲဆိုတာကိုအသေးချာစဉ်းစားကြဖို့လိုပါတယ
်ဘယ်လိုပဲဖြစ်ဖြစ်ပုံမှန်66ဂါကြီးပြင်ဆင်ဖို့ရှိမရှိမေးခွန်းမေးမဲ့ NLD အမတ်တယောက်ရဲ့မေးခွန်းကိုပါတီစီစစ်ရေးကော်မတီကနှစ်ချိန်တိုင်တိုင်ပယ်ချခဲ့ပြီဖြစ်ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကမှပုံမှန်66ဂါကြီးကိုပြင်ဆင်တဲ့ဥပဒေကြမ်းတင်ဖို့အဆင်သင့်ဖြစ်နေပြီလို့ NLD ပါတီခေါင်းဆောင်ဦးဝင်းထင်ကပြောလိုက်ပါပြီ။ဒီပုံမှန်ကိုပြင်ဆင်ပြီးတဲ့နောက်သတင်းမီဒီယာသမားတွေပြောနေသလိုသူတို့ကိုဖိနှိပ်တာတွေရပ်သွားပြီလားဆိုတာပြန်ဆန်းစစ်ကြည့်ကြရပါလိမ့်မယ်။နောက်တစ်ချက်ကမီဒီယာတွေမှာဘာတွေရေးရေးဘာတွေဖော်ပြဖော်ပြတိုင်းပြည်အတွက်ဘလောက်အန္တရာယ်ဖြစ်ဖြစ်အမြင့်ဆုံးကြက်ငွေ30,000လောက်ပဲပြည်တံချမှတ်နိုင်တဲ့သတင်းမီဒီယာဥပဒေနဲ့ပဲအရေးယူပါလို့တောင်းဆိုနေတာကရောလက်တွေ့ကြပါရဲ့လားဆိုတာပြန်ဆန်းစစ်ကြဖို့လဲလိုအပ်နေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းတုံသက်ချက်အစီအစဉ်ကိုနှาศင်ခဲ့ရတာပါရှင
်ဘရရှိမခင်တနစ်ကျော်တက်တန်းရှိလာပြီဖြစ်တဲ့ NLD အစိုးရလက်ထက်မှာအများကမျှော်လင့်တယ်လို့စီးပွားရေးလူမှုရေးတိုးတက်မှုတွေတိသာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရဘူးဆိုပြီးတော့သုံးသက်ဝေဖန်မှုတွေရှိတယ်လို့ပဲလူမှုစီးပွားဘဝအခြေအနေဟာလည်းပိုအောင်ဆိုးလာတယ်လို့အတိုက်ခံပါတီကြီးကပါဝေဖန်နေပါတယ်။ဒေါ်ဆန်းစုကြည်ကတော့ဒီတနစ်တာအတွင်းပြောင်းလဲမှုတွေအများကြီးဖြစ်ခဲ့ပါတယ်လို့ကနေဒါနိုင်ငံရောက်ခိုက်မှာပြောပါတယ်။ဝေဖန်သူတွေပြောနေကြသလိုတိုးတက်ပြောင်းလဲမှုတွေမတွေ့ရတာဘာကြောင့်လို့ယူဆပါသလဲ။ဒါမှမဟုတ်တိုးတက်ပြောင်းလဲမှုတွေရှိတယ်လို့ပဲယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါလေ။ဒါမှမဟုတ်မိမိတို့ရဲ့မိကွန်းမိမိတို့ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822999ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဂူလာမဲအင်္ဂါနေညဓာတ်ရိုက်လေလိုင်းဆွေးနွေးခဲမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါ။ဒီတစ်ပတ်မှာတော့ပြင်သစ်နိုင်ငံပဲရစ်မြို့ Eiffel Tower ကြီးပေါ်ကနေတနားရီ90ကီလိုမီတာနှုန်းနဲ့ Zip Line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ဆင်းနိုင်ပါပြီ။ပြီးခဲ့တဲ့ဇွန်လ4ရက်နေ့မှာ Paris မြို့ကလမ်းတွေပေါ်မှာ Drone Champion League အဝေးထိန်းရင် Drone မောင်းပြိုင်ပွဲကိုကျင်းပခဲ့ပါတယ်။အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့မှခင်ပြူထွေးတို့တင်ဆက်ပေးပါမယ်ရှင်။
ပြင်သစ်နိုင်ငံ Paris မြို့ Eiffel မြောင်စင်ကြီးပေါ်ကနေတနားရီ90ကီလိုမီတာနှုန်းနဲ့ Zip Line လို့ခေါ်တဲ့ကြိုးတန်းနဲ့တွေ့ပြီးအောက်ကိုဆင်းနိုင်ပါပြီ။အမြင့်ပေ115မီတာ Eiffel မြော်စင်ရဲ့ဒုတိယအထက်ကနေအောက်ကပန်းခြံကိုဖြတ်ပြီးစိုက်ဆင်းရတာပါအခုလိုအစီအစဉ်ကိုပြင်သစ် Open Tennis ပွဲကျင်းပနေတဲ့အချိန်တန်နစ်ပြိုင်ပွဲနဲ့အတူပူးပေါင်းလှုပ်ဆောင်တာဖြစ်ပြီးတန်နစ်ပွဲကစေတနာဝန်ထမ်းတွေကိုလည်းစီးကွင်ပေးထားပါတယ်တချို့လူတွေကကြောက်ကြောက်နဲ့စီးသွားကြပြီးကြိုက်သွားကြပါတယ်တချို့လူတွေကတော့ဘာမှစိတ်ထဲမှာတွေးမနေပဲစီးလိုက်ကြတာလည်းဖြစ်ပါတယ်တန်နစ်ပွဲပြတာတဲ့ Perry ကျေးရွာနာကိုကျိုးနဲ့ဆင်းသွားတာဖြစ်ပြီးအောက်ရောက်ရင်တော့ဒန်နစ်ပွဲကိုကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဒီကနေ့ဆိုလာ၄ရက်နေ့မှာပြည်သစ်နိုင်ငံပါရီမြို့ကလမ်းမတွေပေါ်မှာ Drone Champion League အဝေးထိန်းရင် Drone မောင်းပြိုင်ပွဲကိုကျင်းပပါတယ်ပါဝင်ရှင်ပြိုင်ခဲ့တဲ့သူ36ယောက်ရှိပြီးတော့ Arc de Triomphe မြို့ဦးကြီးအောက်ကမီတာ600ရှိတဲ့လှိုင်ကောင်းကြီးပါအပါအဝင်ပါရီမြို့လေကောင်ကလမ်းတွေမှာအခက်အခဲတွေကိုကြော်ဖြတ်ပြီးတော့ရှင်းပြခဲ့ကြတာပါ။ဂျာမနီအသင်းဖြစ်တဲ့ Fly to Kiss အသင်းက နစ်ကလက်ဆိုးကအနိုင်ရခဲ့ပြီးတော့သူ့အသင်းသားနောက်တစ်ယောက်ဖြစ်တဲ့လူးကတ်စ်ဝါရီယာရှိကပန်းဝင်ခဲ့တာပါနောက်တစ်ဆင့်ကတော့ဩဂတ်စ်လ12ရက်နဲ့13ရက်အတွင်းမှာဩစတြီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီးတော့လာစင်လာတိုင်းနောက်တစ်ဆင့်ပြီးတော့တစ်ဆင့်ကျင်းပသွားကြမှာဖြစ်ပါတယ်နောက်ဆုံးအဆင့်ပြိုင်ပွဲကတော့ဂျာမနီနိုင်ငံဘာလင်မြို့မှာဒီဇင်ဘာလ2ရက်ကနေ3ရက်အတွင်းကျင်းပမှာဖြစ်ပါတယ်ရှင်
ပြည်မှုကျူးလွန်သူတွေကိုခွဲခြားသိရှိနိုင်ပြီးတပ်တွေတွေကိုစုဆောင်းပေးနိုင်တဲ့စက်ရုပ်ကို RS ဆော်ဘားများပြည်တော်စုဒူဘိုင်းမြို့ကလူအသွားလာများတဲ့နေရာတွေမှာကင်းလှည့်အသုံးပြုဖို့စီစဉ်နေပါတယ်။ရဲစက်ရုပ်လို့နာမည်ပေးထားတဲ့ဒီစမ်းသပ်မှုသာအောင်မြင်မယ်ဆိုရင်အခုလိုလက်နက်မပါတဲ့စက်ရုပ်ကိုတက္ကသိုလ်2030ကျရင်ရဲကင်းလှည့်အဖွဲ့ရဲ့25ရာခိုင်နှုန်းအထိအစားထိုးအသုံးပြုဖို့မျှော်မှန်းထားပါတယ်။ဒူဘိုင်းရဲတပ်ဖွဲ့ဝစ်ဆုံဝစ်ဆင်ထားပြီးတော့လူတယောက်အရွယ်အစားရှိတဲ့ဒီဆက်ရုပ်ဟာလက်ဆွဲနှုတ်ဆက်နိုင်သလိုစစ်သားတွေလိုလည်းအလေးပြုနိုင်ပါတယ်။ဒူဘိုင်းကုန်စည်ပြပွဲ2020ကျရင်လည်းအခုလိုရဲဆက်ရုပ်တွေကိုသုံးဖို့စီစဉ်ထားပါတယ်။ AI လို့ခေါ်တဲ့ဉာဏ်ရည်တုထည့်သွင်းထားတဲ့အတွက်လည်းလူတွေရဲ့မျက်နှာကိုမှတ်မိနိုင်ပြီးအင်္ဂလိပ်နဲ့ Arabic ဘာသာစကားတွေနဲ့မေးတဲ့မေးခွန်းတွေကိုပြန်လည်ဖြေကြားနိုင်ပါတယ်။ကင်မရာကတဆင့်တွေးရတဲ့မျက်နှာတွေကိုရဲရှိမှရှိတဲ့ data အချက်အလက်တွေကမျက်နာတွေနဲ့တိုက်ဆိုင်စစ်ဆေးနိုင်တယ်လို့ရဲဌာနချုပ်ကလည်းမျက်နာတူတဲ့သူချင်းတွေ့ရင်အချက်ပေးနိုင်ပါတယ်ကားလိုက်စင်နံပါတ်ပြားတွေကိုလည်းမှတ်ထားနိုင်တယ်လို့ပိုင်ရှင်မဲ့ပစ္စည်းအထုပ်တွေထားခဲ့တာမျိုးကိုလည်းအမြဲစောင့်ကြည့်ပေးနိုင်ပါတယ်ပြည်သူတွေကလည်းဆက်ရုပ်ရဲ့ရင်ဘတ်ပေါ်မှာရှိတဲ့ဖန်သားမျက်နှာပြင်ကိုနှိပ်ပြီးရာဇဝတ်မှုတွေကိုတိုင်ကြားနိုင်ပါတယ်လူတော်တော်များများကခင်မီနီးပညာတွေနဲ့ရင်းနှီးနေပြီဖြစ်တဲ့အတွက်ဒီရဲဆက်ရုပ်ဟာသူတို့အတွက်စိတ်အနှောက်အယှက်မဖြစ်စေပါဘူးလို့ဒူဘိုင်းရဲတပ်ဖွဲ့ smart ပစ္စည်းသုံးဆွဲရေးဌာနအကြီးအကဲကပြောပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်တနင်္လာနေ့မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2မီတာ30 40 49 50နဲ့ line မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချင်းကိုမတ်တင်ကြီးထိုက်ကြီးညာပေးပါမယ်ရှင
်။ပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုအပေါ်စုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာထွက်ဆိုဖို့ရှင်းနေချုပ် Jeff Sessions ကမနေ့စနေနေ့မှာလွှတ်တော်ကိုရေးတဲ့စာမှာပြောဆိုထားပါတယ်။ပြောင်းစုစုံစမ်းစစ်ဆေးရေးဖြူရော FBI ညွှန်ကြားမှု James Comey ကိုပြီးခဲ့တဲ့သတင်းပတ်ကြားနာစစ်ဆေးမှုကနေထွက်ပေါ်လာတဲ့မေးခွန်းတွေကိုရှင်းနေချုပ် Sessions ဖြေကြားရလိမ့်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်။ပြင်သစ်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲပထမအကြော်ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီးပြင်သစ်သမ္မတအသစ် Emmanuel Macron ကသူ့ရဲ့ပါတီအသစ်အနေနဲ့ပါလီမန်မှာနေရာအများစုရဖို့မျှော်လင့်နေပါတယ်။ရွေးကောက်ပွဲမတိုင်ခင်စစ်တမ်းကောက်ယူမှုတွေအရတော့သမ္မတမက္ခရွန်ရဲ့ပါတီအနေနဲ့30ရာခိုင်နှုန်းလောက်ရရှိဖို့ရှိတယ်လို့ခန့်မှန်းထားပြီးအဲ့ဒီလိုဆိုရင်တော့လာမယ့်သတင်းပတ်မှာကျင်းပမယ်ဒုတိယအကြော့ရွေးကောက်ပွဲတွေမှာလွှတ်တော်နေရာအများစုကိုရဖို့အတွက်အခြေအနေကောက်နိုင်ပါတယ်။ပြည်ပကထင်ပေါ်တဲ့ကုန်စည်တွေအပေါ်မှီခိုနေရတဲ့ကာတာနိုင်ငံကိုအဓိကကုန်တင်ပို့သူတွေကဆက်ဆံရေးဖြတ်တောက်ပြီးနောက်မှာတော့အီရန်တို့ကအ ਨੇ ဆုံးကုန်တင်လေရင်လေးစင်းတဲ့ဆန္ဒရိတ်ခါတွေတင်ပို့ခဲ့ပြီးဆက်ပြီးလဲတင်ပို့သွားမှာဖြစ်တယ်လို့အီရန်ဒေချောင်းရဲ့ပြောခွင့်ရကပြောပါတယ်။ကာတာနိုင်ငံကိုဆန္ဒရိတ်ခါအဓိကတင်ပို့ရာတစ်ခုတည်းသောကုန်တင်လမ်းကြောင်းဖြစ်တဲ့ဆော်ဒီနဲ့နေဆက်ကိုဆော်ဒီအာရေဗျဘက်ကပိတ်လိုက်ပြီးတဲ့နောက်မှာတော့ကာတာနိုင်ငံတွင်ဆန္ဒရိတ်ခါမလုံလောက်မဲ့အရေးစွရင်ချက်နဲ့တူရကီဘက်ကလည်းကာတာကိုဆန္ဒရိတ်ခါထောက်ပံ့မယ်လို့ပြောဆိုထားပါတယ်ရှင်။
တဲ့ရင်အင်ဂျင်ကိုမတ်တင်ထိုက်ကြီးညာပေးခဲ့တာပါဒီညာအစည်းအဝေးထုတ်လုပ်ရမှုကမှစုမှုန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Fighter Zone ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညာအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညာဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.